အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာဗိုလ်တုနှင့်စော်ပိုင်လှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်သေဆုံးသူအနည်းဆုံး1000ကျော်နဲ့ဒဏ်ရာရသူ600ကျော်ရှိတယ်လို့တာလီဘန်အာဏာပိုင်တွေကပြောပါတယ်။မြို့တော်ကဘူးမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာကနဦးသတင်းတွေကိုကိုးကားပြီးတာလီဘန်ဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာလက်ထောက်ဝန်ကြီးမာလာဝီရှာရာဖူဒင်မွတ်စလင်ကသေဆုံးသူအရေအတွက်ကိုထုတ်ပြန်လိုက်တာပါ။အပြက်စီးအများစုကပါကစ္စတန်နယ်စပ်ပတ်တီကာအရှိတောင်ပိုင်းနဲ့ကို့စ်ပြည်နယ်တွေမှာဖြစ်တယ်လို့သူကပြောပါတယ်။ပြည်နယ်မြို့တော်ကို့စ်ကနေ28မိုင်လောက်အကွာကိုဗဟိုပြုပြီးဗုဒ္ဓနဲ့စော်ပိုင်းကပြင်းအား 6.1 အဆင့်ရှိတဲ့ငလျင်လှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာန USGS ကဆိုပါတယ်။ဆိုရှယ်မီဒီယာမှာမျှဝေထားတဲ့ဗီဒီယိုတွေမှာတော့ပြိုကျနေတဲ့နေအိမ်တွေနဲ့အပျက်စီးတွေကိုတွေ့ရပါတယ်။အပျက်စီးတွေအောက်မှာပိတ်မိနေတဲ့သူတွေရှိနေပြီးကယ်ဆယ်ရေးဆက်လုပ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာရှိနေတဲ့အကူအညီပေးရအဖွဲ့အစည်းအားလုံးကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ကူညီကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။